ဈေးကွက်ထဲမှာအဝယ်လိုက်နေတဲ့ရွှေတွေကိုအခုလာမဲ့မိုးရသည်မှာပစ္စည်းပြက်လက်မှုမရှိစေဖို့ညီလံပေါင်းစုံနဲ့ဆောင်ရွက်နေတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ရွှေဆိုင်အများစုမှာအယောင်ရက်ထားတဲ့အတုံးအခဲနဲ့အချစ်ထဲတွေကိုတော့အခုချိန်ထိဝယ်မရသေးပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းဆောင်မကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးထားပါတယ်ရှင်
။ဈေးကွက်ထဲမှာရွှေဝယ်ယူစုဆောင်သူတွေကများနေပါတယ်။ပစ္စည်းပြတ်တက်တဲ့မိုးရင်းကာလမှာအခက်အခဲမရှိစေဖို့အတွက်နီလန်ပေါင်းစုံနဲ့ဆောင်ရွက်နေတယ်လို့ရွှေလုံငန်းရှင်များအတင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
။ဈေးကွက်ထဲမှာဇွန်ဇူလိုင်ဩဂုတ်ပေါ့အဲ့ဒီရာသီတွေကကျွန်တော်တို့ရွှေတွေနေပြင်းပြူရဲကျွန်တော်တို့အလုပ်သမားတွေဖြားတယ်ပေါ့တုတ်ကွေးဖြစ်တာတို့ငှက်ဖြားဖြစ်တာတို့အဲ့ဒီရာသီကြရင်ရွှေထွက်နေသွားလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့ဒီရွှေဈေးကွက်မှာရွှေဖြစ်နိုင်အောင်လို့ကျွန်တော်တို့လုပ်နေပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီဘဟုပါနေပြီးတော့ရွှေထုတ်ရောင်းပေးဖို့လည်းကျွန်တော်တို့အတင်ထားပါတယ်နောက်ကျွန်တော်တွင်းသမားတွေနဲ့လည်းဒီမိုးရင်းကာလမှာကျွန်တော်တို့ရှိကိုရောက်အောင်ပို့ပေးဖို့ကျွန်တော်တို့ဆက်တွေ့နီလန်နေဆောင်ရွက်နေပါတယ်ဥပမာတနိုင်းတို့ခြေွေတို့လော့ဖော်တို့နောက်ဘဝတာချီလေးတို့ကျိုင်းတုံတို့အဲ့ဒါကဟာတွေကမိုးရင်းကြရီရွှေကွက်တွေကလမ်းပြတ်ပြီးတော့ဒီရန်ကုန်မလာနိုင်ကြဘူးရှိအဲ့ဒီအခက်အခဲတွေကိုကျွန်တော်တို့ကကစားရအဖွဲ့ကြီးတွေနဲ့ညှိပြီးတော့ကူညီဆောင်ရွက်ပေးဖို့အစီအစဉ်လုပ်ထားပါတယ်။ဒီနိုင်ငံကြားကလည်းတနိုင်တစ်ပိုင်ပေါ့။တစ်ဆိုင်ကို1ကီလိုတွင်းတာလို့2ကီလိုတွင်းတာလို့အဲ့ဒါလည်းတွိုင်းလိုင်းနဲ့ကျွန်တော်တို့ကုန်သွယ်ရေးလိုင်စင်ထုတ်ပြီးတော့တွင်းလို့ရတယ်အတွက်အဲ့ဒါကိုလည်းကျွန်တော်တို့လုပ်ကင်ဆောင်ရွက်နေတဲ့အခြေအနေရှိပါတယ်ဗျာ။နေစားတွေမှာလည်းအဲ့လိုပဲနေစားပြတ်ကျော်တွေမှာကျွန်တော်တို့မတွားဖို့မလာဖို့လည်းအပြောင်းဝယ်မလုပ်ဖို့လည်းကျွန်တော်တို့မြစ်တိုင်းရခိုင်ဆောင်ရွက်နေတဲ့အပိုင်းကြီးရှိပါတယ်ဗျာ။ဒါကျွန်တော်ရွှေရေးကွက်မှာဟုတ်ထိတ်ထိတ်နဲ့သဘောပါပဲကျွန်တော်မိုးရည်ချိန်မှာရွှေမပြတ်သွားအောင်လို့
ရွှေအတုံးအခဲနဲ့အချစ်ထဲတွေကိုတော့ရွှေဆိုင်အားလုံးနှီးပါမှာဒီရပိုင်းတွေတဲ့ဝင်မရဖြစ်နေပါလေရန်ကုန်မန္တလေးနဲ့နေပြည်တော်မှာရှိတဲ့ရွှေဆိုင်အများစုကလည်းအရော့ရက်ပါတဲ့ရွှေတွေကိုသာရောင်းချပေးနေတာပါဈေးကွက်ထဲမှာရွှေတွေကိုအခုလိုအကန့်အသတ်နဲ့တတ်မှတ်ရောင်းချနေတာကရွှေဆိုင်တွေဘက်ကသူတို့အတက်ဈေးနဲ့ဝယ်ထားတဲ့ရွှေတွေကိုအကျဈေးနဲ့ပြန်ပြီးမရောင်းနိုင်လို့အတွက်ဈေးပြန်ဆောင်တဲ့အနေအထားမျိုးရှိတယ်လို့လည်းတချို့ကခံမှန်းကြပါတယ်။ရွှေဆိုင်တွေဘက်ကတော့တတ်မှတ်ထားတဲ့ရည်ညွှန်းဈေးနဲ့အနည်းဆုံးကျပ်5000ခွာပြီးအယောင်းဝယ်ပြုလုပ်နေတာပါ။အခုချိန်မှာရွှေဝယ်ယူသူတွေစိတ်တိုင်းကျဝယ်မရတဲ့အခြေအနေဖြစ်နေပေမဲ့ရွှေဆိုင်တွေမှာရောင်းချပေးနေတဲ့အယော့ရက်ပါအထည်တွေကတော့တိန့်20ဝန်းကျင်မှာဝယ်သူပြန်ပြီးများလာနေတယ်လို့ရွှေလုပ်ငန်းရှင်တွေကပြောကြပါတယ်။
ဒီ30ပတ်ချက်လည်းမှာရောင်းပြန်များတယ်ဗျကျွန်တော်ရွှေတွင်းနေရာလည်းအခုပစ္စည်းဝင်လာတယ်ရွှေလည်းကျွန်တော်တို့ဒီကြံပြီးနောက်ပိုင်းမှာကျွန်တော်အခုရွှေလည်းပြန်ဝင်လာပါတော့နောက်ဝယ်တဲ့လူတွေအားလုံးကလည်းကျွန်တော်စုဆောင်းတဲ့လူတွေများတယ်ဗျဝယ်သွားတဲ့ရွှေကိုဈေးကွက်ထဲမှာလာပြန်မရောင်းတော့စုသွားတဲ့လူတွေလည်းများတယ်ကျွန်တော်တို့25ရာခိုင်နှုန်းလောက်ပဲဝယ်ရောင်းတွေကြက်ထဲမှာရှိပြီးတော့အယောင်းဝယ်ဈေးပြောနေကြတာပေါ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဗန်းစနစ်ပေါ်မှာယုံကြည်မှုကျဆင်းနေတဲ့ငွေကြေးတက်နိုင်သူတွေကရွှေနဲ့အင်ချန်မြေလိုတန်ဖိုးကြီးပစ္စည်းတွေကိုဝယ်ယူစုဆောင်းနေကြပါတယ်။ပြည်ရင်းရွှေဈေးကျပ်သိန်း20ပတ်လည်မှာရှိနေပြီးဈေးကွက်မတည်ငြိမ်ပေမဲ့ရွှေဝယ်ယူစုဆောင်းချင်သူတချို့ကတော့အခုရက်ပိုင်းတည်းရွှေဆိုင်တွေမှာတန်းစီပြီးစောင့်ဆိုင်းရတဲ့အခြေအနေနဲ့ကြုံရတယ်လို့ဆိုပါတယ်။ငွေပြန်ပြီးပေါ်ဖို့အတွက်ပြန်ရောင်းချင်သူတွေကတော့ဈေးနှုန်းမတည်မငြိမ်ဖြစ်နေတဲ့အခုချိန်ကာလမှာအယောင်းဝယ်လုပ်ဖို့အတွက်တုံ့ဆိုင်နေကြတာဖြစ်ပါတယ်။